သင်ဟာ SPS မြန်မာပိုင်းနဲ့အတူရှိနေတာဖြစ်ပါတယ
် SPS Audio is supported by advertising
သင်ဟာ SPS မြန်မာပိုင်းနဲ့အတူရှိနေတာဖြစ်ပါတယ
် SPS မြန်မာပိုင်းကိုအင်ကာနဲ့စနေနေ့ည10:00နာရီမှနားဆင်နိုင်တယ်လို့ online ကနေလည်းအချိန်မီနားဆင်နိုင်ပါပြီ
တော်ရရှင်များရှင်ဩစတြေးလျနိုင်ငံမှာအရင်နှစ်တုန်းကလိင်လယ်မှုတွေကိုစံချိန်တင်ခံစားခဲ့ကြပြီးဒေါ်လာဘီလီယံနဲ့ချီနှိမ့်နာဆုံးရှုံးမှုတွေဖြစ်နေရပါတယ် The Australian Competition and Consumer Commission ရဲ့အဆိုအရဩစတြေးလျနိုင်ငံကတဲ့ကြီးတွေနဲ့အင်္ဂလိပ်စကားပြောနောက်ခံကမဟုတ်တဲ့လူမျိုးပေါင်းစုံဘာသာပေါင်းစုံတွေအကြားလိင်လယ်ခံရမှုတွေပိုများလာတယ်လို့လည်းပြောပါတယ်ပြီးခဲ့တဲ့ဒီဇင်ဘာလကဆီနီမျိုးကဆူနီဝမ်ဆိုတဲ့အမျိုးသမီးတူဟာသူ့ရဲ့ဘဏ်အကောင့်ထဲကိုတယောက်ယောက်ဝင်ဖို့ကြိုးစားနေတယ်ဆိုတဲ့ message စာတုတစောင်းကိုရရှိခဲ့ပါတယ်။အဲ့ဒီ message ဟာအရင်တုန်းကသူ့မရဲ့ဘဏ်စီကနေရရှိဖူးတဲ့စာရင်းနဲ့တူနေတဲ့အတွက်အဲ့ဒီ message ကအစ်စ်ဖြစ်တယ်လို့ယူဆပြီးပေးထားတဲ့ဖုန်းနံပါတ်ကိုသူဆက်သွယ်လိုက်ပါတယ်။
Because I already received a thread of messages previously for like from a year ago from the same number, then I assumed it was legitimate. The scammer sounded very professional. He basically was robbing me of $49,900 while I was on the phone with him. It's affected me emotionally, so stressful, like it's been 6 months and it's still no
responsibility or action. အဲ့ဒါကအစ်စ်ပဲဖြစ်မယ်လို့ယူဆလိုက်မိပါတယ်။အဲ့ဒီလူလိန်ကလည်းအရန်ကိုပီပီတက်တက်ပီပီရရနဲ့ professional ကြက်ကြက်ကိုပြောဆိုခဲ့တာပါ။အခြေခံအားဖြင့်တော့ကျမသူနဲ့စကားပြောဆိုနေတော့မှပဲသူကကျမစီကနေဒေါ်လာ4,900ကိုလူယူသွားလိုက်တာပါပဲ။စိတ်ပန်းအရာကျမတအားကိုခံစားရပြီးတော့စိတ်ဖိစီးမှုတွေလည်းခံစားခဲ့ရပါတယ်။အခုဆိုရင်6လနီးပါးတော့ရှိပေမဲ့ဘသူကမှတာဝန်ယူမှုတွေစုံစမ်းအရေးယူမှုတွေလုပ်ဆောင်ခြင်းမရှိဘူးလို့ပြောပြသွားခဲ့ပါတယ်။ Mrs. Wan လို့ပဲဩစတြေးလျနိုင်ငံမှာအရင်နှစ်တုန်းကလိင်ညာခံရသူပေါင်း6သိန်းရှိပြီးတော့2022ခုနှစ်တုန်းကလည်းရှိရင်ဆက်ရှိရာခိုင်နှုန်းလိင်ညာခံရမှုတွေပိုများလာတာပါ။လိင်ညာခံရမှုပေါင်း6သိန်းဆိုတာတိုင်တန်းမှုလုံးလို့သိရတာဖြစ်ပြီးတိုင်တန်းမှုမလုံတာမျိုးတွေလည်းရှိနိုင်တဲ့အတွေ့အဲ့ဒီထက်မကလိင်ညာခံရမှုတွေကများပြားနိုင်ပါတယ်။လိင်လယ်မှု6သိန်းရဲ့နှိမ့်နာဆုံးရှုံးမှုပမာဏကဒေါ်လာ 1.9 ဘီလီယံတောင်ရှိခဲ့တာဖြစ်ပေမဲ့လည်းအဲ့ဒီနှစ်မတိုင်ခင်မှာ 3.1 ဘီလီယံရှိခဲ့လို့အရင်နှစ်နဲ့ရှင်ရင်တော့လိင်ညာခံရမှုတိုင်တန်းမှုနှုန်းကပိုများပေမဲ့လည်းကလိန်လေခံရတဲ့ငွေကြေးပမာဏကပိုနှဲပါနေပါတယ် The Australian Competition and Consumer Commission ရဲ့ဒုဥက္ကဋ္ဌ Katrina Lowy ရဲ့အဆိုအရ6နှစ်တာကာလအတွင်းမှာလိင်လေခံရတဲ့ငွေကြေးပမာဏပိုနှဲလာခြင်းဖြစ်တယ်လို့ပြောဆိုထားပါတယ်
At $2.74 billion, that is still far too many dollars lost to Australians and a significant emotional and other costs suffered by Australians as well. Some of the areas where we will be focusing over the next 12 months are supporting the introduction of mandatory and enforceable codes. We've done a great deal with volunteers around the table, but we need everyone around the table to be effective.
Australia ne atwe song show mu mya de dollar pamana phit par de. Ari lo song show mu re ga sait pain san ya re ko ti khai sei nai de lo. Tacha daw song show ni na mu re le phit sei par de. La me 12 la atwe ma ကျမတို့အနေနဲ့အာရုံစိုက်မဲ့နေရကတော့ code number တွေကိုမဖြစ်မနေထည့်သွင်းအသုံးပြုမှုတာမျိုးကိုလှုပ်ဆောင်ဖို့စူးစမ်းကြရမှာဖြစ်ပြီးလှုပ်အားပေးမဲ့လူတွေနဲ့လည်းကျမတို့လှုပ်ဆောင်ခဲ့ပြီးတော့ဒီလိုလိမ်ညာမှုတိုက်ဖြတ်ရေးကိုထိရောက်စွာဖြေရှင်းလှုပ်ဆောင်ရမှာဖြစ်တယ်လို့ပြောသွားခဲ့ပါတယ်။အရင်နေ့ကလိမ်လည်မှုအများဆုံးကရင်းနှီးမြှုပ်နှံမှုနဲ့ဆက်ဆက်တဲ့လိမ်လည်မှုတွေဖြစ်ပြီးစုစုပေါင်းလိမ်လည်မှုပမာဏက 1.3 ဘီလီယံရရှိခဲ့ပါတယ်။အ ဲ့ဒါတွေကတော့ဘလောက်ကိုရင်းနှီးမြှုပ်နှံလိုက်ရင်ဘလောက်အကျိုးများရမယ်ဆိုပြီးတော့မဲ့လုံးပေးပြီးတော့လိန်ညာတာမျိုးဖြစ်ပါတယ်။အဲ့ဒီနောက်မှာတော့မိမိရဲ့အချက်လက်တွေကိုရယူရာကနေငွေကြေးဆုံးရှုံးရတဲ့လိန်ညာမှုတွေဖြစ်ပြီးပမာဏအားဖြင့်ဒေါ်လာ156တန်းရှိပါတယ်။တတိယလိန်ညာခံရမှုအများဆုံးကတော့အချစ်ရေးရနဲ့ပတ်သက်ပြီးအဲ့ဒီအချစ်သူတွေကြောင့်ဒေါ်လာ100တန်းဆုံးရှုံးခဲ့ကြရပါတယ်။လိန်ညာမှုပိုများလာတဲ့ခန္ဓာနှစ်ခုလည်းရှိလာပြီးအဲ့ဒါကတော့အီးမေးလ်နဲ့ Facebook လို့ Social Media တွေကနေတဆင်လိန်ညာမှုတွေပိုများလာတယ်လို့ပြောပါရယ်။ဘဏ္ဍာရေးဆိုင်ရာလက်ထောက်အတွင်းရေးမှူး Stephen Jones ရဲ့အဆိုအရ Coach တွေကိုအသုံးပြုနိုင်ဖို့အဆိုအရကလှုံ့ဆော်နေပြီး Online ကိစ္စဆောင်ရွက်တဲ့အခါမှာအဲ့ဒီ Coach တွေကိုအသုံးပြုသွားမယ်လို့ပြောပါရယ်
။ They got to put much more effort into targeting the scammers that are making millions and millions of dollars.through the social media networks and if they don't lift the game then compensation and penalties will be in place
social media ကိုရရနေတဲ့ဒေါ်လာတန်းနဲ့ချီလိန်လဲနေတဲ့လူလိန်တွေကိုပြိမှထားတဲ့လှုပ်ဆောင်ချက်တွေပုံမကျိုးစားလှုပ်ဆောင်ရမှာဖြစ်ပါတယ်သူတို့ကကောင်းမလုပ်ရင်တော့ရောကျေးပေးခိုင်းတာတွေအေးအေးယူမှုတွေလုပ်ရမှာဖြစ်ပြီးဘန်တွေကသူတို့ရဲ့ပတ်ဝန်းကျင်ကိုလုံခြုံအောင်မဆောင်ရွက်တဲ့အမှုနဲ့ပေးလျော်ရမှာဖြစ်တယ်လို့ပြောသွားခဲ့ပါတယ်အရင်နေ့တုန်းကအလိန်ခံရတဲ့လူအုပ်စုတွေထဲမှာအသက်65နှစ်နဲ့အထက်ရှိသူအုပ်စုကအများဆုံးအလိန်ခံရတာဖြစ်ပြီးသူတို့ရဲ့ဆုံးရှုံးမှုကဒေါ်လာ120တန်းရှိခဲ့ပါတယ်။အင်္ဂလိပ်စကားမပြောတဲ့တခြားလူမျိုးပေါင်းစုံဘာသာပေါင်းစုံကလူအုပ်စုကလည်းအလိန်ခံရမှုရဲ့900ခန့်နှုန်းသာရှိပေမဲ့သူတို့ရဲ့အလိန်ခံရတဲ့ပမာဏကများပြားပြီးတော့အလိညာခံရမှုအလုံးရဲ့7300ခန့်တုံးနီးပါးရှိခဲ့ပါတယ်။ Consumer Action Law Center ရဲ့အကြီးအကဲ Stephanie Tonkin ကတော့အစိုးရရဲ့စူးစမ်းမှုကလုံလောက်ချင်းမရှိဘူးလို့ပြောပါတယ်။စိတ်မကောင်းစရာတစ်ခုကတော့အခုလောလောဆယ်ဥပဒေနဲ့လက်ထောက်ဗဏ္ဍာရေးမှူးရဲ့ကမ်းလှမ်းချက်တွေအရဆုံးရှုံးရတဲ့ငွေကြေးကိုပြန်လျော်ပေးဖို့နဲ့ပြန်အစားထိုးဖို့ကိစ္စတွေမှာနှုတ်ဆက်နေဆဲပဲဖြစ်ပါတယ်။ပြန်ရောပေးရမယ်လို့တတ်မှတ်လိုက်မယ်ဆိုရင်စီးပွားရှင်တွေဘက်ကသူတို့စီကဝယ်ယူ30သူတွေကိုအစွမ်းကုန်ကကွယ်ပေးဖို့အဲ့ဒီအတွက်ရင်းနှီးမြှုပ်နှံမှုတွေပိုလှုပ်ဖို့တွန်းအားဖြစ်လာစေနိုင်ပါတယ်။အဲ့ဒီလိုမတတ်မှတ်ပေးထားရင်တော့လူတွေကအလိန်ခံရတဲ့အနေအထားမှာလုံလောက်တဲ့အပြောင်းလဲတွေဖြစ်စေမှာမဟုတ်ဘူးလို့ပြောဆိုလိုက်ပါတယ်။ UK နိုင်ငံမှာတော့ငွေကြေးလိမ်လည်ခံရတဲ့လူတွေကိုဘဏ်တွေဘက်ကနေအယောပေးရမယ်လို့တတ်မှတ်လိုက်ပြီးဖြစ်ပါတယ်။အလားတူတတ်မှတ်ချက်မျိုးကိုတတ်မှတ်နိုင်ဖို့အတွက်နယူးဇီလန်နဲ့စင်ကာပူနိုင်ငံတို့ကလည်းစူးစမ်းနေကြပြီဖြစ်ပါတယ်။ Miss One ကတော့အဲ့ဒီလိုတတ်မှတ်ချက်မျိုးကိုဩစတြေးလျနိုင်ငံမှာလည်းဖြစ်လာနိုင်ဖို့တိုက်တွန်းလို့ဆောင်မှုတွေပြုလုပ်နေပါတယ်
။ Unfortunately, the laws now and what's proposed by the Assistant Treasurer is still entirely silent on compensation and reimbursement of scams losses. And that's not right. Reimbursement will be the driver of investment by business in protecting their customers. But until they're on the hook for that level of investment, we're not going to see enough
change to protect consumers on scams. There are no scams in the market. We don't have တသက်စာစုဆောင်းငွေတွေကိုသူတို့စီမံအနှံထားတာဖြစ်ပါတယ်။အများအားဖြင့်အိမ်အကျွေးကိုလည်းသူတို့နားမှာပဲယူကြတာများပါတယ်။အခုဆိုရင်လာစင်အိမ်အကျွေးပြန်ဆဖို့တော့အနိုင်နိုင်ဖြစ်နေရပြီလို့ပြောသွားခဲ့ပါတယ်။ Scam Watch ရဲ့အဆိုအရလူတွေအနေနဲ့မိမိရဲ့အချက်လက်တွေကိုမပေးချင်းအားဖြင့်မိမိကိုယ်ကိုကာကွယ်နိုင်တယ်လို့လည်းပြောဆိုလိုက်ပြီးလိန်လယ်မှုတွေကိုတဲကြွစွာစောင့်ကြည့်တာတွေလုပ်ပြီးတော့လိန်လယ်ခံရပြီးဆိုတာနဲ့အမြန်ဆုံးပိတ်ဆရာရှိတာတွေပိတ်ချပြီးဆုံးရှုံးမှုကိုတိုင်တန်းမှုတွေလုပ်တဲ့နယ်လို့အကြံပြုထားတဲ့အကြောင်းရေးထားတဲ့ Claudia Farhat ရဲ့ဆောင်းပါးကိုတင်ဆက်လိုက်ပါရရှင်ကျွန်မကမူလှိုင်းသိမ့်ပ
ါ sbs.com.au/bemis ကို home နေရာမှာထားပြီးတော့အမြဲတမ်းနားဆင်နိုင်ပါတယ်သောရသတင်းတွေစောင့်မားတွေနဲ့စစ်တမ်းတွေမှာပါဝင်ပြီးတော့ဆက်သွယ်မှုလုပ်နိုင်ပါတယ် sbs.com.au/bemis ဖြစ်ပါတယ်ရှင်
SBS မြန်မာပိုင်းကို Facebook ပေါ်မှာ like ရှာပြီး like မျှဝေမှတ်ချက်ပေးပါ
SBS is Australia's most trusted multilingual broadcaster. Our listeners are loyal, highly engaged, and have supported countless local businesses. We offer advertising packages for businesses of all sizes. Our experienced sales team will guide you through the process of owning a great campaign. Bring your own ad or have our production team make you something in one of our 68 languages. Start the conversation with your new audience today. Email sales@sbs.com.au.
SBS မြန်မာပိုင်းကို Facebook ပေါ်မှာ like ရှာပြီး like မျှဝေမှတ်ချက်ပေးပါ